တရားတော်ကိုရှင်းမှန်ပေါ်များသင်ပြန်အားထုတ်ဖို့အရိယာပုဂ္ဂိုလ်ကိုကြိုးစားပြီးတော့ပြုကျင့်ပါမယ်။ဆိုင်ရင်းတရားပုံနဲ့အားထုတ်ကြမှာဖြစ်တော့အထိုင်တန်ရာကျုံကျုံထိုင်တန်တဲ့ပုဂ္ဂိုလ်ကကျုံကျုံထိုင်လိုက်ပါ။သမင်္ဂလေထိုင်တန်တဲ့ပုဂ္ဂိုလ်ကသမင်္ဂလေထိုင်လိုက်ပါ။တရားဓမ္မကိုရှင်းမများတဲ့အလုပ်ကိုလုပ်နိုင်ဖို့ဆိုတာလည်းမလွယ်သလိုလုတ်တအောင်သင်ပေးတဲ့ဆရာသမားတွေနဲ့ကြုံဖို့ဆိုတာလည်းပိုခက်ပါလေ။တရားအလုပ်ကိုအနည်းငယ်များလေးကြိုးစားနှလုံးသွင်းလို့အတိတရားလေးတစ်ချက်ကိန်းသွားရင်ကိုပဲအဲ့ဒီအချိန်ဟာကိုယ့်အတွက်တဘဝလုံးကိုကဲ့တင်သွားသည်။အဲ့ဒါတော့စွမ်းအားကြီးတဲ့အလုပ်စခန်းကိုကျူစာပြီးတော့သင်ပြီးတဲ့အခါမှာအရာယူပါဝိပဿနာအလုပ်ဆိုတာဟာခန္ဓာကိုယ်အရှိတရားပေါ်မှာသိအောင်လုပ်ကြည့်တဲ့အလုပ်ပါအရှိတရားကဘာတွေရှိလဲဆိုတော့ရုပ်နဲ့နာမ်ပဲရှိတယ်ပုဂ္ဂိုလ်တတ္တဝါ၅ကောင်သူကောင်ယောက်ျားမိန်းမအထင်နဲ့ပြန့်နေတဲ့အရာတွေဘာတစ်ခုမှမရှိဘူးရှိတာကရုပ်တရားနဲ့နာမ်တရားတွေရုပ်တရားဆိုတာကဟောဒီထိုင်နေတဲ့ကိုယ်ကောင်ကြီးနဲ့စပ်ပြီးပေါ်တယ်များရုပ်တရားတွေကြီးပဲလှုပ်တာပေါ်လဲရုပ်တရားနာတာပေါ်လဲရုပ်တရားပူတာပေါ်လဲရုပ်တရားအေးတာပေါ်လဲရုပ်တရားတစ်ခုလုံးတစ်ကောင်လုံးမှာချက်တလို့ဖောက်ပြန်မှုမျိုးစုံတွေကြာအဲ့ဒါရုပ်တရားကြီးပဲအဲ့ဒီပုံမှာအာယုညှို့ညွတ်ပြီးသိတဲ့အတိတွေကနန္တရားဒီအတိပုံမှာအာယုဖြစ်ခံစားတဲ့ဝေဒနာတွေပါတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်နဲ့မှတ်သားနေတဲ့ပညာတွေပါတယ်တခန္ဓာပြီးတခန္ဓာကိုပြုပြင်စစ်စောပြနေတဲ့သင်္ခါရခန္ဓာလေးပါရင်ဒေခန္ဓာပဲပြပြအာယုန်ကြီးညှုပ်ပြီးသိနေတာကတော့ဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်ပဲဒီခန္ဓာ၅ပါးကလွဲပြီးတော့ဟောဒီတူတူငငါရထားတဲ့ကိုယ်ကောင်ကြီးတည်းမှာတဘာတခြားဘာမှမရှိဘူးအဲဒီရှိတဲ့ခန္ဓာလေးကိုပဲအချင်းချုံတော့နာအုပ်စုနဲ့ရုပ်အုပ်စုလို့ဓာတ်ပြီးပေါ်သွားတာသာသူပဲယုံနာကိုရှုရမယ်လို့သင်ပေးတာပါယုတ်တရားပေါ်ရင်ယုတ်တရားကိုရှုရမယ်နန္တရားပေါ်ရင်နန္ကိုရှုရမယ်အဲ့ဒီယုံနာလေးတွေပေါ်ပုံကိုလေးတဲ့ရှေ့ပိုင်းကနင်းပြီးတော့တော်တော်ကျင်ညာကလိုက်ပြီးတော့သိအောင်ကြိုးစားကြည့်အောင်ပါပဲစတင်ပြီးတော့ရှုတဲ့ပုဂ္ဂိုလ်များတွေစိတ်ကိုစင်ကြယ်တည်ကြည်အောင်လို့လုပ်နိုင်ဖို့အခက်အခဲရှိတာဘုရားရှင်တိုင်းလက်မလွတ်တဲ့အာနာပါနာကိုစပေးရတာနှာခေါင်းနာတိဝလေးမှာအာယုံလေးညှုပ်ပြီးအသက်ရှူသွင်းလိုက်အသက်ရှူထုတ်လိုက်ဒီရှူသွင်းခြင်းရှူထုတ်ခြင်းကိုအများနာနိုင်အောင်သင်ပေးတဲ့အခါမှာဝင်လေးတိထွက်လေးတိလို့သင်ပေးပါလေကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးကဒီအတိလေးကိုသင်ပေးတယ်ဆိုတာနားလေပိသာသဘောပေါက်ပိသာအတိညာဉ်ပြင်ပြတာပုဂ္ဂိုလ်များအတွက်ကိုသင်ပေးလိုက်တာမိမိတို့ကတဲ့အဲ့ဒီအပေါ်မှာဝင်နေသည့်ထွက်နေသည့်ဆိုတော့ဘယ်လိုသိရမှန်းမသိတဲ့အခါမှာလေရှူသွင်းလိုက်ရင်ဝင်လို့သိလို့ရွတ်လိုက်ပြန်ရောရှူထုတ်လိုက်ရင်ထွက်နေသည့်လို့ရွတ်လိုက်ပြန်ရောအဲ့ဒါလို့ရွတ်ဆိုခြင်းနဲ့သွားနေရင်တကယ်သိနိုင်တဲ့အတိမကိန်းတော့ဘူးအချိန်ကြီးကုန်သုံးပြီးတော့ဒီပေါ်မှာတဲ့အလေးချင်းအားကောင်းလို့ညှိုးသွားရင်လည်းမျက်နှာပေါ်မယ်အဲ့ဒါမျိုးမဖြစ်ရအောင်လို့သိနိုင်တဲ့အတိလေးကိုပြောဆိုတော့လေးချူသွင်းလိုက်တဲ့အခါမှာရွတ်ဆိုခြင်းနဲ့ဝင်လေသီးလို့အာယုံပြုတ်ပြီးတော့အချင်းလေးကိုဖြုံးတယ်လို့ဖြစ်စီပင်ချူသွင်းလိုက်တဲ့အခါမှာသိရမယ်အတိလေးကနာတိဝတကားဝလေးအာယုံစိုက်ရင်တူတယ်ပြီးတယ်ဆိုတဲ့သဘောလေးလေးချူထုတ်လိုက်တဲ့အခါမှာနာတိဝနှာခေါင်းထိပ်လေးအာယုံညှို့ရင်တူတယ်နွေးတယ်ဆိုတဲ့သဘောလေးအဲ့ဒီသဘောလေးကိုသိအောင်ကြည့်ပါတူတာပေါ်ရင်တူတာကိုသိအေးတာပေါ်ရင်အေးတာကိုသိနွေးတာပေါ်ရင်နွေးတာကိုသိနှာခေါင်းနာတိစိတ်မှာပြနေတဲ့တူသဘောအေးသဘောနွေးသဘောမှာငါလည်းမပါဘူးသူလည်းမပါဘူးငါနဲ့လည်းမဆိုင်ဘူးသူနဲ့လည်းမဆိုင်ဘူးပုဂ္ဂိုလ်တ attva ကင်းစိတ်နေတဲ့ရုပ်တရားအစုံလေးပြတာ အဲ့ဒီယုတ်တရားစုကံလေးကိုသိရင်ကိုပဲကျေးဇူးများသွားတာကရူပပရိစ္ဆေဒဉာဏ်လို့ခေါ်တယ်။ယုတ်ကိုယုတ်မှန်သိတဲ့ဉာဏ်။တတိပဋ္ဌာန်နဲ့ပဲမှာတော့ဒါဟာအလွန်ကိုမြတ်တဲ့ပေါ်။ဒီယုတ်တရားလေးကိုသိဖို့အရေးကိုပဲရွတ်ဆိုခြင်းနဲ့နန်းဆုံးမှဆိုလို့နှကောင်းနာတိထိတ်ပြီးမှသဘောတရားကိုကိုးနားရတဲ့စိတ်ပုတ်လေးနဲ့တွဲတင်လိုက်တော့ဒီတယ်နွေတယ်ဒီပေါ်လာတိုင်းပေါ်လာတိုင်းကိုဒါယုတ်တရားလို့နှလုံးတွင်းလိုက်ပါယုတ်ကိုယုတ်မှန်သိသွားပြီအဲ့ဒီယုတ်တရားလေးကိုအာယုံညွတ်ပြီးတိနေတဲ့အတိလေးကိုပြန်ကြည့်တတ်ရင်ဒါနန္တရားကိုတွေ့သွားပြီယုတ်နဲ့နာယုတ်ကိုယုတ်မှန်သိရင်ရူပပရိစ္ဆေဒဉာဏ်နာကိုနာမှန်သိရင်နာမပရိစ္ဆေဒဉာဏ်အဲ့ဒါလို့ရှုလာရင်ကနေယုတ်နာကိုကွဲပြားအောင်ခွဲခြားပြီးတော့ပေါ်သည်မြတ်သဘောတရားလေးကြီးရဲ့လှုပ်တာနာတာကျင်နာလေးကယုတ်ဒါလေးကိုအာယုံလေးညှို့ညွတ်ပြီးသိနေတဲ့အတိလေးကနာယုတ်နံတစ်ခီးချင်းနဲ့ပွဲလာတော့နာမရူပပိတ်စီတာညံလို့ညံစင်နေနဲ့သင်ပေးချတယ်ပေါ့ယနေ့သတော်စင်များကပြောတဲ့အတိုင်းဒီပဲသတိထားလိုက်ရင်ယုတ်နံကွဲပြီးတာပဲမိမိတို့တန်တန်မှရှိနေတဲ့တရားလေးတွေပေါ်လာနေနာသီးဝါလေးမှရှုသွင်းလိုက်တယ်ရှုထုတ်လိုက်တယ်ဒီသဘောလေးပေါ်မှာရှုသွင်းတော့ပူသဘောလေးဤသဘောလေးတစ်မျိုးမဟုတ်တစ်မျိုးမှာဤတာကပူချင်းစားသွားတယ်ရှုထုတ်တဲ့အခါမှာပူနွေးတဲ့သဘောလေးကချင်းစားသွားတယ်အဲ့ဒီသဘောလေးကိုသိနေရင်နဲ့မိမိရဲ့အာယုံဟာရုပ်ကိုမြင်သွားပြီးရုပ်ကိုသိသွားပြီနန္တရားကိုသိချာသိကျင်ပါတယ်ဆိုရင်အာယုံနှုတ်သိတာနန်းလို့သံမှန်ပြောလိုက်ပင်နဲ့သိနိုင်တဲ့အတိလေးပြန်ကြည့်တတ်ဖို့ကခက်ခဲရှိနိုင်တယ်အဲ့တော့ဟာရယဝတ္ထုရင်ကြိုင်လေးမှာပေါ်ရနေရာလေးကိုစိုက်ကြည့်ရင်ရှုသွင်းတော့မယ်ဆိုရင်ရှုသွင်းခြင်းနဲ့စိတ်လေးစားဖြစ်တယ်။ရှုထုတ်တော့မယ်ဆိုရင်ရှုထုတ်ခြင်းနဲ့စိတ်လေးစားဖြစ်တယ်။အဲ့ဒီဖြစ်ပေါ်လာတဲ့ရှုသွင်းခြင်းနဲ့စိတ်ရှုထုတ်ခြင်းနဲ့စိတ်ပြီးနန္တရား။ဟောယုတ်တရားဆိုတာကကိုယ်နဲ့ဆက်ပြီးသင်္ချာရပြတယ်လို့နန္တရားကလည်းဟာရယဝတ္ထုရင်ကြိုင်လေးမှာစိတ်ကိုမိပြီးတော့လည်းဖြစ်တယ်။စိတ်ကလည်းပဲတဲ့နန္တရားအနေနဲ့အရှုခံပြတယ်။ဒါကိုသိရင်ပဲယုံနာကပိုင်းခြားမြင်သွားပါလား။အဲ့ဒါလို့သင်ပြီးလို့တော်စင်မြတ်ကလိုက်ကြည့်ရင်းကနေပြီးယုံနာအပေါ်မှာထင်ရှားတဲ့သဘောလေးတွေကိုသိရကရှုရမယ်ခန္ဓာမရှုရမယ်ခန္ဓာလို့နှစ်မျိုးနားလည်ပါစေ။အဲ့ဒီရှုရမယ်ခန္ဓာမရှုရမယ်ခန္ဓာကိုနှစ်မျိုးခွဲပြီးသင်ပြီးရင်အခုပြောတဲ့ယုတ်တရားနန္တရားအစုကံကိုတော့သဘောပေါက်တော့ပြီကိုရှုနေတဲ့တရားတွေမှာရှုရမယ့်ခန္ဓာမရှုရမယ့်ခန္ဓာလို့နှစ်မျိုးရှိတော့ကိုနဲ့ခန္ဓာခွဲလိုက်ပါတနည်းပြောရင်မူလခန္ဓာနဲ့အဖြစ်ခန္ဓာလို့နားလည်လိုက်ဟောဒီထိုင်နေတဲ့ကိုပါကိုပဲလောက်ကနာရဲကျင်တဲ့ပူရဲအေးရဲဆိုတာခန္ဓာကိုနဲ့ခန္ဓာခွဲလိုက်ပြီဆိုရင်ကိုဆိုတာကအထယ်နဲ့ပြတယ်ခန္ဓာဆိုတာကသဘောတရားလေးပြဉ္ညာနဲ့ပရမတ်ခွဲလို့သဘောပေါက်ရင်ဒါရှင်းသွားပြီကိုနဲ့ခန္ဓာခွဲသွားလိမ့်မယ်အဲ့ဒီမှာတသင့်တက်ပြီးမူလခန္ဓာနဲ့အဖြစ်ခန္ဓာလေးနဲ့ပုံဖော်ပြီးပူညာရှင်းသွားမယ်မူလခန္ဓာအဖြစ်ခန္ဓာခန္ဓာနှမျိုးမှာတရားစုရင်အဖြစ်ခန္ဓာကိုရှုတယ်လို့မှတ်ထားပြန်ပြီးတစ်ခေါက်ပြောပါမယ်ကိုယ်နဲ့ခန္ဓာကိုဖွဲ့ပြလိုက်တဲ့နေရာမှာထိုင်နေတဲ့ကိုယ်ကောင်းကြီးကိုကိုယ်လို့မှတ်ထားလောက်တာနာတာကျင်တာပူတာအေးတာကြိုက်တာသုတာလေးတွေကခန္ဓာကိုယ်နဲ့ခန္ဓာဒီပြဉ္စပရမတ်ကိုဖွဲ့ပြတယ်လို့မှတ်ထားပြဉ္စဆိုတာအခေတ္တနာပုံမှန်တမိနဲ့တွေ့ရတယ်ပရမတ်ဆိုတာကသဘောမြတ်အဲ့ဒါကိုကိုယ်နဲ့ခန္ဓာခွဲပြလိုက်တော့ဩပညာနဲ့ပရမတ်ကိုနားလည်ရင်ဒါရှင်းနေပါလားတရားစုတဲ့အခါမှာပြန်ပြီးမချုပ်ထွေးရအောင်ဆိုပြီးယောဂီများအတွက်မူလခန္ဓာနဲ့အဖြစ်ခန္ဓာလို့ချက်ဆင့်ပြီးတော့ရှင်းပြပါလေမူလခန္ဓာဆိုတာကမိမိတို့ရဲ့တဲ့နှာခေါင်းနာသီးဝါးလေးမှာအာယုန်လေးညှို့ထားတော့ရှုသွင်းရင်ဒီကနေပေါ်ရင်ရှုထုတ်ရင်နွေးကနေပေါ်ရင်အဲ့ဒီနှစ်မျိုးလေးမှာနှကောင်းနာဒီရင်နွေးတာအေးတာရင်မူလခန္ဓာနဲ့အဖြစ်ခန္ဓာခွဲပြမယ် နှာခေါင်းနာတိဆိုတာကမူလခန္ဓာဒီသဘောမျိုးသဘောလေးကအဖြစ်ခန္ဓာတရားစုရဲ့အခါမှာနှာခေါင်းနာတိဆိုတဲ့မူလခန္ဓာကိုမကြည့်နဲ့ဒီသဘောမျိုးသဘောဆိုတဲ့အဖြစ်ခန္ဓာလေးကိုပဲကြည့်ပါအဖြစ်ခန္ဓာလေးဒီဖြစ်ပြီးပြည့်တာပဲဒီသဘောကတော့ဉာဏ်ကအားကောင်းလာရင်တွေ့ရမယ်သဘောပါရှင်းလို့ဆိုတာနားလည်ရမှာကမူလခန္ဓာနဲ့အဖြစ်ခန္ဓာလေးကိုသဘောပေါက်စေယောဂီတော်စင်များနားလည်သဘောပေါက်အောင်လို့ဥပမာကိုတစ်နည်းတစ်မျိုးနဲ့ပုံဖော်ပြနေတာပါအဲ့လိုပုံဖော်ပြလို့ကိုယ်ကရှုလာတယ်သဘောပေါက်လာတယ်တရားပေါ်မှာချမ်းသာမှုလေးရလာရင်ကိုပျော်လာလိမ့်မယ်တစ်ရက်ကနှစ်ရက်နှစ်ရက်ကသုံးရက်ရှုရအစဉ်ပြေးလာတဲ့အပိုင်းလေးကိုရောက်လာလိမ့်မယ်အဲ့ဒီလိုနဲ့ခန္ဓာနှမျိုးကိုသဘောပေါက်အောင်ရှင်းပိုင်းကပြောလိုက်တဲ့အတိုင်းမူလခန္ဓာနဲ့အဖြစ်ခန္ဓာမှာနှကောင်းနာတိကမူလခန္ဓာရှုသွင်းလိုက်တဲ့ဤသဘောလေးကအဖြစ်ခန္ဓာရှုထုတ်လိုက်တဲ့နှွေးသဘောလေးကအဖြစ်ခန္ဓာအဲ့ဒီအဖြစ်ခန္ဓာကိုတရားရှုမယ်နှကောင်းနာတိမူလခန္ဓာကိုမကြည့်ပါနဲ့ခေါင်းလို့ရဆိုရင်ခေါင်းဆိုတာကမူလခန္ဓာမူသဘောလေးကအဖြစ်ခန္ဓာခေါင်းမကြည့်နဲ့မူသဘောကိုရှုပေါင်းလာတယ်ဆိုရင်ပေါင်းကမူလခန္ဓာနာသဘောလေးကအဖြစ်ခန္ဓာပေါင်းလို့မရှိပါနဲ့နာသဘောလေးရဲ့အပေါ်မှာသဘောပေါက်ရှိပါ။ပေါင်းကြီးကိုမြင်နေရရင်မခံနိုင်ဘူး။နာသဘောလေးရဲ့တဏှာပိဒနာကိုကြည့်နေရရင်ကိုယ်တဏှာမဲ့စိတ်မနာတော့ဘူး။အဲဒီလိုမျိုးအဖြစ်ခန္ဓာပေါ်မှာသဘောပိုင်းအောင်ကြည့်နိုင်တဲ့ယောဂီညီသူမဆိုတရားရှိပါတာအခက်အခဲမရှိတော့ပါ။မိမိကိုနှိမ့်ဆက်နေတဲ့ခန္ဓာရဲ့သဘောတွေကိုလည်းကြော်လွားပြီးတော့အချိန်တို့တွင်မှာအတိဉဏ်အမြင်မှန်တရားဉာဏ်နဲ့တကူနဲ့ရမှသိကြပါလေ။အာယုံတစ်ပါးစိတ်မများပါစေနဲ့။ကိုကြိုးစားနေတဲ့တရားအတိတွေပေါ်မှာအမြင်မှန်ဉာဏ်လေးတွေကိန်းအောင်ရှင်းရှင်းလင်းလင်းသဘောပေါက်ပြီးရှင်းနိုင်အောင်လို့ယနေ့ခန္ဓာနှမျိုးနဲ့ပုံဖော်ပြတယ်လို့မှန်။မူလခန္ဓာနဲ့အဖြစ်ခန္ဓာ။မိမိတို့ရဲ့ကိုယ်နဲ့စပ်ပြီးပြရတဲ့နေရာမှာလှုပ်တာလည်းပြမယ်နာတာလည်းပြမယ်ကျင်တာလည်းပြမယ်စူးတာလည်းပြမယ်အောင့်တာလည်းပြမယ်တုံတာခုံတာလည်းပြမယ်ဘယ်သဘောပဲပြပြဒါလေးတွေကအဖြစ်ခန္ဓာဟောဒီကိုကောင်ကြီးကမူလခန္ဓာလက်တွေခြေတွေကောင်းတွေဒူးတွေပေါင်းတွေခါးတွေကမူလခန္ဓာအဲ့ဒီမူလခန္ဓာမှာအဖြစ်ခန္ဓာလေးတွေကအစုကံပေါ်လိမ့်မယ်ပေါ်လာတဲ့အစုကံလေးတွေပေါ်တိုင်းပေါ်တိုင်းကိုသိရင်မူလခန္ဓာကိုမတွေ့ရတော့ဘူးမူလခန္ဓာကလေးကိုမြင်နေရင်လည်းအဖြစ်ခန္ဓာမတွေ့ဘူးအဲ့ဒါလို့ဆိုရင်အိုးရှုတာရှုနေတယ်ဖြစ်တယ်ကိုမတွေ့ရပါလားပြက်ခဲလိုက်တာမပြောက်ပြက်နေအောင်ရှိနေပါလားအဲ့ဒါလို့နဲ့ပဲအချိန်ကြီးကုန်ဆုံးသွားလိမ့်မယ်ယနေ့သတော်စင်များကိုစူးစမ်းနေတဲ့တရားအတိပေါ်မှာအတိမှအမြင်မှန်လေးတွေကောင်းစွာရအောင်လို့ခန္ဓာကပြောတဲ့အစုကံတရားပေါ်မှာအတိညာလေးကိန်းပြီးတော့နှလုံးသွင်းသင်ခြင်းပါတို့တာပေါ်လဲသိလိုက်ပါအေးတာပေါ်လဲသိလိုက်ပါနာတာပေါ်လဲသိလိုက်ပါပူတာပေါ်လဲသိလိုက်ပါနှာခေါင်းနာတိကပြတဲ့အေးတာနှွေးတာလေးတွေကပိန်မွေ့သွားလို့ရှုစရာပြောက်သွားရင်ကိုယ်နဲ့စပ်ပြီးပေါ်လာတဲ့နာတာကျင်တာကသင်စားရင်နာတာကျင်တာကိုကြည့်ပါနာတာကျင်တာလည်းမပေါ်ဘူးရှုနေတဲ့နှာခေါင်းနာတိကအရှုခံတရားတွေလည်းပိန်မွေ့သွားတဲ့အတွက်မကြည့်နိုင်တော့ဘူးရှင်းတယ်လို့မျိုးဖြစ်နေပြီဆိုရင်ကိုယ့်ရဲ့အာယုံမှာအဖြူတစ်ခုလိုပဲတွေ့ရတော့တယ်ဘာမှမတွေ့ရတော့ဘူးအဲ့ဒီအချိန်ကမှကိုယ့်ရဲ့အစုကံစုနေတာကိုပြန်ရှာတတ်တယ်တစ်ခုခုကိုလိုက်ပြီးတော့မတိရတိအောင်စူးစမ်းလို့တဲ့သဘောတရားမိမိရဲ့စိတ်မနှောမှာပေါ်လာလေအဲ့ဒီပေါ်လာတဲ့တရားလေးကိုပြန်စုပြအောင်စုပါမိရောပတ်သက်ပြီးဖွရှာကြည့်ရှာနေမရှာမနဲ့ရှာနေတဲ့ငန့်လင့်စိတ်ရှာနေတဲ့အဲ့ဒီစေရနာသဘောတရားလေးတွေကိုမိမိကအာယုံလေးစိတ်မှပေါ်တာလေးကိုသိချာဆောင့်တည်လိုက်ရင်နန္တရားရဲ့အစုကံကိုလေကောင်းစွာရှုတတ်တယ်မင်းဒါလည်းပဲအဖြစ်ခန္ဓာလို့ခေါ်ပါလေမူလခန္ဓာကတော့မိမိတို့ရဲ့ဟာရယဝတ္ထုရင်းကြိုင်ကြီးမှာပါအဖြစ်ခန္ဓာလေးကတော့တပိပိတပိပေါ်နေမင်းခံစားမှုဒီတခံစားမှုတခံစားမှုပေါ်နေမင်းအဲ့ဒီပေါ်လာတဲ့တရားလေးတွေကိုသတိထားစောင့်ကြည့်ခြင်းအချင်းကိုယ်ရဲ့တန်တန်ရှိနေတဲ့အစုဉာဏ်လေးတွေကိုအားကောင်းခြင်းတအောင်ခန္ဓာကပြောတိုင်းပြောတိုင်းတော့အဖြစ်ခန္ဓာလေးတွေပေါ်မှာဉာဏ်ရောက်အောင်မူလခန္ဓာဆိုတဲ့ပုံသဏ္ဍာန်လေးကိုမတွေ့သေးဘဲနဲ့ อภิขันธาลิริอปอมากวยๆเปียๆไปแม่นชาๆเนี่ยติอ่ะอากูเนี่ยขันธากูเลยตบอชินไปสิอเทตันนันเนี่ยปัดนี่แหละมูลขันธากูคว้าลันพี่รออาจารย์ส่งหนูปัดน่ะเนี่ยนามุจินหมู่ตุ้มหมู่ปูหมู่อี้หมู่นุ้ยหมู่ดีตบอนี่ดิเนี่ยอภิขันธาลิอปอมาแต่กวยๆสีอึนอ่าจำสิได้เฉยๆดิมาနှလုံးသွင်းမှန်စွာနဲ့ဆက်လက်ကြိုးစားအားထုတ်ပြီးနေကြပါ